သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါသင်ဟာအင်ချင်းငွေအတစ်တစ်ခုရှောက်ဆင်မှာပဲဖြစ်ဖြစ်ရှိပြီးတာတစ်ခုကိုအပြောင်းအလဲတစ်ခုခုလုပ်တာပဲဖြစ်ဖြစ်ပုံတင်နှုံးချင်းငွေဒါမှမဟုတ်အတူရှင်ချင်းငွေတစ်ခုကိုရွေးရပါတယ်တင့်ငွေကြီးအခြေအနေနဲ့တင့်ရွေးချယ်မှုပေါ်မူတည်ပြီးအတူနှုံးနှစ်ခုစလုံးမှာအာသာချက်နဲ့အားနည်းချက်ရှိကြပါတယ်ယခုအခြေချလမ်းညွှန်မှာပုံတင်နှုံးချင်းငွေ fixed rate နဲ့အတူရှင်ချင်းငွေ variable rate နှစ်မျိုးစလုံးအကြောင်းကိုရှင်းပြထားပါတယ်။တင်ဟာငွေချေးပေးသူတစ်ခုခုကနေပုံတင်နှုန်းချင်းငွေ fixed rate တစ်ခုယူခဲ့မယ်ဆိုရင်တင်ပေးရမယ့်အတူနှုန်းဟာတင့်ချင်းငွေကာလပတ်လုံးတင့်ကိုငွေချေးပေးသူရဲ့အတူနှုန်းသတ်မှတ်ချက်ပြောင်းလဲခဲ့မယ်ဆိုရင်တောင်တင်ယူခဲ့ပြီးသားအတူနှုန်းဟာပြောင်းလဲမှုမရှိနိုင်ပါဘူး။ပုံတင်နှုန်းချင်းငွေတစ်ခုဟာအချိန်အတိုင်းအတာတစ်ခုလုံးမှာအတူနှုန်းအပြောင်းလဲမရှိဖြစ်နေနိုင်ပြီးတင့်ကိုငွေချေးပေးသူရဲ့အတူနှုံတူးလာသည်ဖြစ်စေညော့သွားသည်ဖြစ်စေတင်ယူခဲ့ပြီးသားအတူနှုံဟာပြောင်းလဲမှုမရှိနိုင်ပါဘူးအိမ်ချင်းငွေလျှောက်ပေးသူပီတာရက်ဒော့ခါသူ့ဇနီးနဲ့အတူမဲလ်ဘန်အရှေ့ပိုင်းရပ်ကွက်မှာအိမ်ချင်းငွေလုပ်ငန်း Mortgage Choice ကိုတည်ထောင်တာသူတယောက်ဖြစ်ပါတယ်ပုံတင်နှုံချင်းငွေတစ်ခုကိုအချိန်၄နှစ်အထိအကြမ်းဖျင်းရနိုင်ကြောင်းသူကယခုလိုပြောပြပါတယ်
A fixed rate loan where you agree with your lender how long you're going to fix your loan for. So it may still be a 25 or a 30 year loan term, but you agree that you want to fix the rate for, for
example. ပုံတင်နှုန်းချင်းငွေ fixed rate တစ်ခုရဲ့သဘောတရားကတော့သင်ဟာအချိန်ကာလအတိုင်းအတာတစ်ခုအထိအတူနှုန်းကိုအပြောင်းအလဲမလုပ်ဘဲတုံးနိုင်ခြင်းကိုဆုလိုခြင်းဖြစ်ပါတယ်။ဥပမာသင်ရဲ့ချင်းငွေက25နှစ်ဒါမှမဟုတ်နှစ်30အထိလည်းဖြစ်နေနိုင်ပါတယ်ဒါပေမဲ့၃နှစ်တခါတင့်အတူနှုံးကိုဆန်းစစ်တာမျိုးပြုလုပ်ရပါတယ်။ယခုလိုချင်းငွေမယူခင်အတူနှုံးကိုတင်ကြိုတင်တည်နိုင်ပါတယ်။အရန်ငွေပန် The Reserve Bank ဟာအပြောင်းလဲတွေလုပ်နိုင်ပေမဲ့တင်ယူထားပြီးတဲ့အတူနှုံးဟာအပြောင်းလဲမရှိနိုင်ကြောင်းဆိုပါတယ်။ကာလတစ်ခုမှာအတူနှုံးမြင့်လာတာကိုကာကွယ်ပြီးသားဖြစ်နေနိုင်တာကြောင့်ယခုလိုအတူတည်ချင်းငွေယူတာဟာငွေချေးသူတော်တော်များများအတွက်ဆွဲဆောင်နိုင်တဲ့ရွေးချယ်ချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့အတူနှုံးသတ်မှတ်ချက်ဟာယုတ်တည့်ရဲ့ရော့ကျသွားခဲ့မယ်ဆိုရင်လည်းတင်ဟာတင့်ချင်းငွေနောက်ဆန်းစစ်ချင်းမရောက်ခင်အထိအတူနှုံးအတစ်ထက်ဈေးကြီးတဲ့အတူနှုံးကိုဆက်ပြီးပြီးရွာရမှာဖြစ်ပါတယ်။ငွေချေးသူတွေရဲ့အတူနှုံးကိုယူယူချင်းပုံတည်လောက်တာကိုဘဏ်တွေကနစ်တတ်ကြပါတယ်။ဒီအချက်ဟာစီးပွားရေးစနစ်တစ်ခုလုံးကိုရိုက်ခတ်ပုံဖော်နေကြောင်းသိရပါတယ်။
If you're the sort of person that's not going to be paying over and above the minimum repayments, fixed rate loans are a very, very good option at the moment because they're lower than
variable. ဒါဟာအတူနှုံးအနေအများကိုမကြခဏမပြောင်းချင်သူတယောက်ဆိုရင်တော့ယခုလိုအချိန်မှာပုံတည်အတူနှုံးယူတာကပိုကောင်းတဲ့ရွေးချယ်ချက်တစ်ခုဖြစ်နိုင်ပါတယ်။တင်းစာချုပ်ကာလအတွင်းမှာအပြောင်းလဲမရှိနိုင်တာရဲ့ပုံတည်အတူနှုံး fixed rate ချင်းငွေတွေဟာပုံမှန်အားဖြင့်ဈေးတက်တာနိုင်တာကြောင့်ရွေးချယ်မှုကောင်းတစ်ခုဖြစ်ရတာပါ။တင်ပြန်လဲပေးရမယ့်ငွေအပေါ်ပုံမှန်ပြီးစီမံချင်တဲ့ဆိုရင်တော့အပြောင်းအလဲရှိတဲ့အတူရှင်ချင်းငွေ variable loan ကိုတင်အတွက်ပုံမှန်တင်တော်နိုင်ပါတယ်။အတူရှင်ချင်းငွေရဲ့နှုန်းထားဟာအရန်ဘန် The Reserve Bank ရဲ့ဆုံးဖြတ်ချက်အပေါ်မူတည်ပြီးအသက်အကျရှိနိုင်ပါတယ်။အရန်ဘန်ဟာအပြောင်းလဲလုပ်ချိန်မှာဘဏ်တော်တော်များများဟာလည်းသူတို့ရဲ့နှုန်းထားကိုလိုက်ပြောင်းကြပါတယ်
။ You'll be set a minimum required repayment based on your loan term, but you can pay more into that loan if you want to. You can't pay less. So if you pay more into the loan, you can obviously pay the loan off sooner.
တင်ချင်းငွေကာလတစ်လျှောက်လုံးမှာအနည်းဆုံးပြန်ဆက်သွားရမယ့်ပမာဏတစ်ခုကိုအရင်ဆုံးတင်သဘောတူရပါတယ်။တင်ဟာအနည်းဆုံးဆက်ရမယ့်ပမာဏထက်ပိုမိုပြီးပြန်ဆက်နိုင်ရင်အဆင်ပြေနိုင်ပေမဲ့အနည်းဆုံးပမာဏအောက်ပေးလို့တော့မရနိုင်ပါဘူး။ဒါကြောင့်တင်ဟာအများကြီး ပြန်ဆက်ငွေပေးရမယ်ဆိုရင်တင်ဟာတင့်ချင်းငွေကိုမြန်မြန်ပြန်ဆက်သွားနိုင်မှာပါ။တင်ပူပြီးဆက်သွားခဲ့တဲ့ပမာဏကိုတင့်ချင်းငွေတစ်ခုလုံးကနေနှုတ်သွားမှာဖြစ်ပါတယ်။အရန်ပန်ကအတူနှုံးရှော့ချခဲ့မယ်ဆိုရင်တောင်တင်ဟာတင့်ချင်းငွေမြန်မြန်ဆက်ချင်တယ်ဆိုရင်ပမာဏများများကိုဆက်လက်ပေးရနိုင်ပါတယ်။ဒါပေမဲ့အတူနှုံးတက်ခဲ့မယ်ဆိုရင်တော့တင်ပြန်ဆက်ရမယ့်ပမာဏဟာလည်းတူတော့မှာဖြစ်ပါတယ်။တင်ဟာပြန်ဆက်ငွေကိုပမာဏအများကြီးမဖြစ်စေချင်တဲ့အခြေအနေမှာတော့အတူရှင်ချင်းငွေ variable rate ဟာတင်အတွက်တင်တော်မှုမရှိနိုင်ပါဘူး။တင်ချန်ထားနိုင်တဲ့အရန်ငွေ offset account တစ်ခုဟာအတူရှင်ချင်းငွေအတွက်သာတုံးနိုင်တဲ့အရေးကြီးတဲ့အချက်တစ်ချက်ဖြစ်ကြောင်း University of Melbourne မှာငွေကြေးချန်ဆိုင်ရာပင်စင်စားပါမောက်ခဖြစ်သူ Kevin Davis ကအခုလိုပြောပြပါတယ်။
Those mortgage offset accounts or redraw accounts provide you with a facility to build up surplus funds, reduce the interest you're paying on your mortgage because you're paying the amount down, and have the flexibility to redraw
offset account တွေကြောင့်တင်ဟာပမာဏတစ်ခုချိုးတင်ပေးအပ်ထားပြီးတာပုံစံတစ်မျိုးဖြစ်တာကြောင့်တင်ချင်းငွေအပေါ်တင်ပြန်ဆက်ရမယ့်အတူနှုန်းကိုရှော့ချနိုင်ပါတယ်။ဒါကြောင့်ရုတ်တရက်တင်ငွေလိုတဲ့အခြေအနေမျိုးမှာတင်ဟာနောက်ချင်းငွေတမျိုးမျိုးဒါမှမဟုတ်တင့်ကိုပိုင်စူဆောင်းငွေမျိုးကနေထောက်ယူနေစရာမလိုတော့ကြောင်းရှင်းပြပါရယ်တင် offset account တစ်ခုဟာတင်အတုံးနှုံးရောတင်ချင်းငွေပမာဏကိုရောရှော့ချနေစေနိုင်ပါရယ်ဥပမာတင်ဟာအင်ချင်းငွေဒေါ်လာ4သိန်းယူခဲ့မယ်ဆိုပါစို့တင် offset account မှာဒေါ်လာ3သိန်းထက်ချန်ထားနိုင်မယ်ဆိုရင်တင်ဟာတင်ယူထားတဲ့စုစုပေါင်းချင်းငွေဒေါ်လာ4သိန်းကိုပေးချေဖို့အတွက်ဒေါ်လာ3သိန်းအပေါ်မှာဒါတင်ဟာအတူနှုံးပေးရမှာဖြစ်ပါတယ်။ငွေချေးပေးသူတော်တော်များများမှာအိမ်ချင်းငွေအပေါ်မှာအတူနှုံးနှစ်ခုစလုံးကိုသုံးပြီးပြန်ဆက်သွားနိုင်တဲ့အစီအစဉ်တွေလည်းရှိရာကြောင်းတင်ဟာလည်းတင်အိမ်ချင်းငွေကိုအတူနှုံးနှစ်ခုစလုံးအသုံးပြုပြီးပေးချေထားနိုင်ပါတယ်။အတူတင်နှုံးထားကာလမပြေခင်တင်ဟာတင်အတူနှုံးကိုနောက်တစ်မျိုးပြောင်းခဲ့မယ်ဆိုရင်အဲ့ဒီအတွက်ကုန်ကျငွေ break cost ရှိနိုင်ပါတယ် break cost ကုန်ကျငွေဟာတင်ပြောင်းမဲ့အချိန်ကာလမှာရှိနေမဲ့အတူနှုံးအပေါ်မှာသတ်မှတ်ပါတယ်တင်ပြောင်းတဲ့အချိန်ကာလမှာအတူနှုံးသတ်မှတ်ချက်ဟာတင်ကနဦးသဘောတူခဲ့တဲ့အတူနှုံးထက်မြင့်နေနိုင်တယ်လို့ပြောကြနေနိုင်တယ်လည်းဖြစ်နိုင်ပါတယ်ယခုလိုကုန်ကျငွေ break cost ကိုနားလည်ဖို့လေအရေးကြီးချောင်း Mr. Rector ကဆိုပါတယ
် If you're locked in at 3% now for another 2 years and you wanted to break out of that fixed rate loan and the bank can now only sell the money to someone else at 2% they're missing out on 1% of whatever your loan amount is so they're going to charge you
တင်ရဲ့အင်ချင်းငွေပြန်ဆက်ပြဖို့နောက်နှစ်နှစ်ကျန်နေပြီးတင်ဟာအတူနှုံး300ခိုင်နှုန်းပေးနေရဲဆိုပါစို့ဒီလိုအချိန်မှာတင်ဟာအတူတင်နှုံးထားကနေအခြားနှုံးထားတစ်ခုခုကိုပြောင်းကျင်ခဲ့မယ်ဆိုပါစို့ဒီလိုအခြေအနေမှာတင်ပန်ဟာတင်မတုံးကျင်တဲ့ငွေကိုနောက်ငွေချေးသူတရားရောက်ကိုချေးပေးရပါတော့တယ်အကယ်လို့တင်ပန်ဟာနောက်ငွေချေးသူတရားရောက်ကိုအတူနှုံးနှစ်ရာခိုင်နှုန်းနဲ့သာချေးပေးနိုင်ခဲ့မယ်ဆိုရင်တင်ပန်ဟာတင်ချင်းငွေမှာကျန်တဲ့တစ်ရာခိုင်နှုန်းကိုဆုံးရှုံးရပါတယ်ဒါကြောင့်တင်ပန်ဟာတင်ချင်းငွေဆက်ပြီးဖို့ကျန်နေတဲ့နှစ်အချိန်ကာလတစ်ခုလုံးရဲ့တိတ်ရာခိုင်နှုန်းကိုတန်ချင်းငွေအဖြစ်တင့်ကိုတောင်းခံနိုင်ပါတယ်တိတ်ရာခိုင်နှုန်းတန်ချင်းငွေဟာတင့်အတွက်ဈေးအတော်ကြီးလာနိုင်ပါတယ်ဒါပေမဲ့အတူနှုံးတက်နေတဲ့အချိန်မှာတော့မကြာသေးခင်ကရှင်းပြခဲ့တဲ့တာရကနဲ့ဆန့်ကျင်နေနိုင်ပါတယ်ဒီလိုအချိန်ဒီမှာတင်ဟာအတူနှုံးပြောင်းကျင်ခဲ့မယ်ဆိုရင်တင့်ကိုရခင်ကပေးခဲ့တဲ့အတူနှုံးကနည်းနေတဲ့အတွက်ဘန်ဟာတင့်အစားငွေချေးမဲ့သူအတစ်တယောက်ရှာပြီးချေးပေးဖို့အခက်အခဲမရှိနိုင်တဲ့အတွက်လွယ်ကူနိုင်ပါတယ်ယခုအတူနှုံးဟာစံချိန်တင်ရောကျနေတာကြောင့်တင်ဟာယခုအချိန်မှာအတူတင်နှုံးထားယူခဲ့မယ်ဆိုရင်အတူနှုံးဟာမြင့်တက်လာဖို့ရာရှိနိုင်ကြောင်းမစ္စတာရက်ဒေါ့ကဆိုပါတယ် ငွေချေးသူတယောက်ချင်းငွေမပေးနိုင်ခဲ့မဲ့အချိန်မှာငွေချေးပေးသူကိုကာဝယ်ပေးတဲ့အင်ချမ်းမြင်ငွေချေးယူသူအာမခံ Lenders Mortgage Insurance တာမမဟုတ် LMI ကိုငွေချေးပေးသူဘဏ်တွေဟာငွေချေးပေးမဲ့သူတွေကိုမကြာခဏဝယ်ခိုင်းကြောင်းသိရပါတယ်ဒီလိုအာမခံမျိုးဟာပုံမှန်အာမခံမျိုးနဲ့မတူညီပဲဘဏ်တွေအတွက်သာအကျိုးပြုနိုင်ပါတယ်ဒါကြောင့်ဒီလိုအာမခံတောင်းတာမျိုးဟာအမြဲတမ်းတော့မဟုတ်ကြောင်း University of Melbourne မှာဘာမောက်ကကေဗင်ဒေးဗစ်ကပြောပြပါဗျ။
If the amount you're borrowing is 80% or more of the purchase price, then the banks are generally going to require you to take out what's referred to as lender's mortgage insurance, which is insurance against you, the buyer, defaulting. Now, one of the problems with this whole these things.is that you, the buyer, end up paying that insurance, but it doesn't insure you against anything.
တင်ချင်းဝင်ဟာတင်းအိမ်ပမာဏရဲ့80ရာခိုင်နှုန်းကျော်ခဲ့မယ်ဆိုရင်ဘဏ်တွေဟာတင်းကိုအိမ်ချမ်းမြေငွေချေးယူသူအာမခံဝယ်ခိုင်းနိုင်ပါတယ်။ဒါပေမဲ့ဒီအာမခံဟာတင်းအတွက်အကျိုးတစုံတရာမပြုနိုင်ပဲဘဏ်ကတော့အကျိုးပြုတော့မှာပါပြီးတော့တင်းအတွက်တစုံတရာအကျိုးမပြုနိုင်တဲ့အင်ချန်ငွေငွေချေးယူသူအာမခံကိုတင်းဘက်ကသာပြီးရောရမှာဖြစ်ပါတယ်ဒီလိုအာမခံဟာငွေချေးသူဘက်ကပြန်ဆက်ငွေမပေးနိုင်တဲ့အခြေအနေမျိုးမှာတင်းဘဏ်ကအာမခံလုပ်ငန်းကိုတောင်းခံတော့မှာဖြစ်ပါတယ်တင်းအင်ချင်းငွေနဲ့ပတ်သက်ပြီးအသေးစိတ်ကိုအစိုးရဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့ Money Smart ဝက်ဘ်ဆိုက်မှာတွားရောက်လေ့လာနိုင်တယ်လို့လိုင်စင်ရအင်ချမ်းမြေငွေချေးပေးသူတယောက်နဲ့ဆွေးနွေးနိုင်ပါတယ်။ယခုဆောင်းပါးကိုစနီဟာခရစ်နန်ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာပါ။နားဆင်ပေးခဲ့ကြတဲ့တောသားရှင်များအားလုံးကဲ့ယောဂါမှကင်းဝေးပြီးရှင်လန်းချမ်းမြေကြပါစေခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။သောရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုဟူနားဆင်လို့ပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ